မှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ဝင်တွေကဒေသခံရွာသူရွာသားတွေခင်းဖြစ်ပွားတဲ့ညကရွာမှာရှိနေတဲ့တပ်မတော်သားတွေကိုစစ်ချက်ယူပြီးဖြစ်ပေမဲ့ဒေသခံရွာသားတွေအနေနဲ့ပွန့်ပွန့်လင်းလင်းထွက်ဆိုခဲ့ခြင်းမရှိဘူးလို့စစ်ဆေးသူတွေသိရှိခဲ့ပါတယ်။ဒီအကြောင်းတွေကိုရဲတပ်ဖွဲ့ကတရားဝင်ပြောဆိုခြင်းမပြုပေမဲ့ဒီအမှုမှာရဲတပ်ဖွဲ့နဲ့အတူပူးပေါင်းပါဝင်ပြီးဆောင်ရွက်နေတဲ့ကချင်နှချင်းသာသနာပြုအဖွဲ့ KBC ရှမ်းနဲ့ကချင်ပြည်နယ်ကရှေ့နေများကွန်ရက်ကတော့ဒေသခံတွေကိုအချိန်ယူပြီးမင်းမြန်းမှုတွေလုပ်ဖို့တင်ပြခဲ့ကြပါတယ်။အခုတော့ဒီအမှုအတွက် KBC အဖွဲ့နဲ့အတူအရက်ဖက်အဖွဲ့တွေအမှုမှာပူးပေါင်းပါဝင်ဆောင်ရွက်တာကိုနိုင်ငံတော်အဆင့်ကလည်းသဘောတူခဲ့တယ်လို့မူဆယ်ခရိုင်ရဲမှူးကြီးဦးမင်းမင်းဦးကပြောပါတယ်။
ကျွန်တော်တို့ကပူးပေါင်းပြီးဆောင်ရွက်မယ်လို့လုပ်တယ်ခင်ဗျ။ကျွန်တော်တို့အဖွဲ့ရဲ့လက်ခံလိုက်တဲ့နိုင်ငံတော်အစိုးရကလို့ဖွင့်ပြချက်တောင်းတယ်လေ။ဖွင့်ပြတဲ့တောင်းတော့ကျွန်တော်တို့ကထုံးနှန်းစင်လာတော့ကျွန်တော်တို့ investigation တော့ interrogation တော့လုပ်ရတာရှိတယ်။ဒါပေမဲ့တချို့ခါတွေကျတော့သူတို့ကမြစ်တရရခံထားတယ်။မြစ်တရရခံထားတဲ့ဆိုတော့ကသူတို့ကိုယ်တိုင်နဲ့ထိုးပေါက်ဝင်ရောက်ပြီးတော့မှသူတို့ကတရားခံအမှန်ကိုပုံမှန်ဖော်ထုတ်ပေးနိုင်တဲ့နည်းလမ်းတွေနဲ့သူတို့တောင်းရပြီးတော့မှသူကတိကိုကြည့်တယ်။ဒါကြောင့်မို့တချို့ကိစ္စတွေမှာစတဲ့တွေအရင်မလိုပါနဲ့အောင်ဆိုပြီးလှုပ်ထားပြီးတော့သူတို့ကအထက်ဌာနတွေကိုစတင်ထားတဲ့ဟိုအမှုပေါ်နေသလိုမလုပ်ဖို့ဒီသူတို့ကပူပေါင်းပါဝင်ပြီးမှတရားခံအောင်ပေါ်ထုတ်ဖို့ဆိုပြီးအဲလိုလှုပ်ထားတယ်လှုပ်ထားတဲ့အခါကျတော့နည်းနည်းအမှုကဟိုနည်းနည်းလေးအချိန်ကြာမြင့်နေတာပေါ့နော်ဒါပေမဲ့ကျွန်တော်တို့မှာ suspect ဖြစ်သူတွေတကယ်သိရမယ့်သူတွေတကယ်ဒီကျူးလွန်နိုင်တဲ့လူတွေကိုကျွန်တော်တို့ကလည်းသိရှိပြီးဖြစ်ပါတယ်သူတို့လည်းကျွန်တော်တို့ကချပြထားပြီးဖြစ်ပါတယ
်တွေးကြည့်ချက်ဒီအရာတရားခံဟာကောင်းကားရွာဒေသခံမဖြစ်နိုင်ဘူးလို့ KBC အတွင်းရင်မူဒေါက်တာဆမ်ဆွန်ကလမ်ကအခိုင်အမာပြောပါတယ်။ဒါအပြင်အမှုဖြစ်ပွားချိန်ကစပြီးပြည်တွင်းရုံမြင့်တန်ကြားမင်းမြန်းကမှပြည်ထရေးဝင်ကြီးကကောင်းကားရွာကနေထွက်ပြေးတိမ်းရှောင်နေတဲ့ရွာသားနှုတ်ဦးကိုတန်တရားရှိနေတယ်လို့ပြောဆိုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး KBC အနေနဲ့ကတော့ဒီရွာသားနှုတ်နဲ့တွေ့ဆုံခဲ့ပြီးဖြစ်တယ်လို့ပြောပါတယ်
။အဲ့ဒီကောင်လေးမြောက်ကလည်းကျွန်တော်တို့တွေ့ပြီးပြီ။တွေ့တော့သူတို့ကလည်းဒါကိုဘလို့မှမဟုတ်ဘူးဆိုတော့ဟိုသူတို့ပြောတဲ့ချင်းပတ်ဝန်းကျင်သူတို့ရဲ့ဒီရောတီရောသားများအလုံးရဲ့ထွက်ဆိုချက်အားဖြင့်လည်းကျွန်တော်ဒါအခိုင်အမာယူဆလို့သူတို့မဟုတ်ဘူးဆိုတော့ကျွန်တော်တို့ယူရင်ယူဆလို့ရတာပေါ့
KBC အဖွဲ့ရဲ့အတွင်မူပြောပြသွားတာပါအလားတူပဲဒေသခံတွေကိုစစ်မေးချိန်မှာပွန့်ပွန့်လင်းလင်းရှိတာကိုတော့သတိထားမိပါတယ်လို့တပ်သိများကိုစစ်ဆေးရမှာပါဝင်သူတဦးဖြစ်တဲ့ရှမ်းပြည်နယ်ရှင့်နေများကွန်ရက်ကတရားရုံးချုပ်ရှင့်နေဥပဒံကြီးကပြောပါတယ
်ကျွန်တော်ခန်းစားတော့အမှန်တမ်းမပြောဘူးလို့ခန်းစားတယ်သူတို့နဲ့ပြောကြည့်တဲ့အချိန်မှာဒီ CIA ကအဲ့ရှင်းပြတဲ့အချိန်ကနေထားရဆိုရောသူရောသားတွေကတော့မဖြစ်နိုင်ဘူးဆိုတော့ဒီစားချင်ချာလို့ပေါ့ပေါ့ဒါမှမဟုတ် control လုပ်တယ်လို့တော့ခန်းစားပါတယ်ကျွန်တော်ကျွန်တော်ဒီရောမှာတောင်းရှိရဲ့အဆွေမှုတွေဒီမျိုးလို့ပေါ့ဗျ
တစ်ဆက်သေးပြမှုကျူးလွန်သူများနဲ့ပတ်သက်ပြီးကောက်ချက်ဆွဲနိုင်တာတွေတော့တွေ့ရှိရတယ်လို့ပြောပြပါတယ
်။ဒါကဘယ်လိုဖြစ်ပါလဲဘယ်လိုဖြစ်ပါလဲဆိုတာကျွန်တော်တော့အဓိကထားပြီးစူးစမ်းတယ်စူးစမ်းရပုံမှာကျွန်တော်တရားစွဲဖွင့်ခြင်းတော့တရားစွဲဖွင့်ခြင်းနဲ့ရေးတယ်ကိုကျွန်တော်အသက်နဲ့ဆုံးဖြတ်နေတယ်။ဒီပုံမှာကျွန်တော်ချင်မနာတော့ကျွန်တော်ယူဆတော့တိတိကျဒီ kiss ကိုကျူးလွန်တဲ့လူကအုပ်စုဖွဲ့တယ်ဆိုတော့သိကြတယ်။နေ့တစ်ချက်ကဒီအုပ်စုဖွဲ့တဲ့လူကတော့အဲ့ဒီကြောင့်ရှိတဲ့လူဒီလို kiss ကိုကျူးလွန်ပြီးတယ်ဒါမှမဟုတ်လူသက်တဲ့အလုပ်ကိုလက်ကျင့်လို့ရှိနေလူဖြစ်နေတယ်ဆိုတော့ဒီလောက်ပဲကျွန်တော်ကောက်ချက်ထားတယ
်လက်ရှိအနေနဲ့တပ်သေးတွေကိုစစ်ဆေးရမှာစစ်ဆေးဖို့ကြံရှိနေသေးသူတွေကိုဆက်လက်စစ်ဆေး권ရရှိအောင်လဲစူးစမ်းနေတယ်လို့ပြောပြပါတယ
်ချင်းချင်းပြည်နောက်မှလည်းစစောမှာဒီရောင်းနဲ့ကာတုန်းကြီးထွက်တော့တယ်ဆိုရယ်ဒီအချက်ကစူရလုံးမကဘူးကျွန်တော်ကဘာလုံးပါတရားကိုစစ်ဝင်ကမ်းပြီးတော့ဒီဟာကိုကျွန်တော်ကဆုံးဖြတ်ချင်တယ်ဒီဟာကိုကျွန်တော်မင်းမြန်းချင်တယ်ဒါကြောင့်မို့ဒီချက်ကိုဒီဖွဲ့ကိုကျွန်တော်မမင်းမြန်းပဲနဲ့တော့ကျွန်တော်တို့ကလုံးဝထားလို့မရဘူးပေါ့ဒါကြောင့်ဒီချက်ကိုကျွန်တော်ကအကြီးကကြီးချင်တယ်ဆိုတော့ချက်ဒါလေးပါပဲ
ဒါကတော့ရှေ့နေဥပရံကီပြောပြသွားတာပါအခင်းဖြစ်ပွားပြီးနောက်တနေ့မှရွာကနေထွက်ခွာသွားတဲ့ကားသုံးစင်းကိုမောင်းခဲ့တဲ့ဒရိုင်ဘာ၃ဦးနဲ့အတူထွက်ခွာသွားသူတွေကိုဥဆောင်သွားခဲ့တဲ့တပ်မှူးကိုပါစစ်စေးခွင့်ထပ်မံတောင်းဆိုထားတယ်လို့ပြောပြသွားပါတယ်ဒီအမှုနဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါ်ရေးကြိုးပမ်းချက်မှာအဟန့်အတားတွေရှိနေပေမဲ့ဒေသခံတွေအနေနဲ့အရှိကိုအရှိအတိုင်းမြင်သာကြားတာကိုအမှန်တိုင်းထွက်ဆိုဖို့အရေးကြီးနေတယ်လို့ သုံးသပ်နေကြပါတယ်ဒီနေရာမှာတပ်သေးတွေကိုအကာအကွယ်ပေးမဲ့ဥပဒေမျိုးမြမတရားဥပဒေကျင့်ထုံးမှာမရှိနေတာဟာလဲအားနည်းချက်ဖြစ်တယ်လို့ထောက်ပြသူတွေရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမြကြီးနားမျိုးကတရားရုံးချုပ်ရှေ့နေဥက္ကဋ္ဌောင်ကအခုလိုပြောပါတယ
်ဘာလို့မပြောရလဲဆိုတော့ကျွန်တော်နိုင်ငံမှာဒီတပ်သေးတွေကိုအကာအကွယ်ပေးတဲ့ဥပဒေမရှိဘူးဗျဒါကြမ်းအစိုးရအနေနဲ့ပြီးတော့မှလောက်ရမှာကဒီတက်တီတွေကိုဟိုပေါ့နော်ကာကွယ်တဲ့ဥပဒေပြတ်ထားမလဲဒါကအရေးကြီးရဲ့ဒါလုတ်တင်လာဒါအောင်တော့မလုတ်ပဲနဲ့ဟိုဘာမှမဟုတ်တဲ့ကိစ္စတွေပဲသူကဟိုလုတ်နေတာပေါ့ဗျာဟိုဗမာစကားနဲ့ပြောရမယ်ဆိုတော့ဒီမယောင်ရစီဘူးပေါ့ဗျာဒီလိုမျိုးဖြစ်နေတယ်ဆိုပြီးတော့ကျွန်တော်တို့ကအဲ့လိုသုံးသပ်ရရှိရဗျာ
ရှင်းနေဥခွန်အောင်ပြောပြသွားတာပါဒါပေမဲ့တရားကိုနှက်ဆောက်ပါတယ်လို့ယုံကြည်နေရသူတွေတော့ရှိကြပါတယ်ခင်ဗျာ